ကျွန်တော်ညွှန်ဝင်အောင်ပါမယ်နော်2015မှာ NLD ကိုမဲပေးခဲ့ကြသူတွေကဒါမဲ့2020ရွေးကောက်ပွဲမှာ NLD ပါတီကိုမဲပြန်ပေးမဲ့ကိစ္စအပေါ်သဘောထားအမြင်မျိုးမျိုးရှိကြတဲ့အကြောင်းကိုတင်ပြခြင်းပါတယ်စီဆိုရလောက်အောင်မှာ20ကျော်နေလာခဲ့ရတဲ့မြန်မာပြည်သူတွေက80ရာခိုင်နှုန်းကျော်ဟာပြီးခဲ့တဲ့2015အထွေထွေရွေးကောက်ပွဲမှာ NLD ကိုတခဲနဲ့မဲပေးခဲ့ကြတာပါလက်ရှိကချင်ပြည်နယ်ဖားကန်းမြို့မှာနေထိုင်အလုံးလုံးနေပေမဲ့2015တုန်းကမန္တလေးတိုင်းကိုပြန်ပြီး NLD ပါတီကိုမဲပေးခဲ့သူကတော့ကိုဇော်မိုးထက်ဖြစ်ပါတယ်။ဒီနှစ်ရွေးကောက်ပွဲမှာတော့ဖားကန့်မှာသာမဲပေးခွင့်ရတဲ့အတွက် NLD ပါတီကိုယ်စားလှယ်ပဲသူလဲဆိုတဲ့ပုံမူတည်ပြီးမဲပေးဖို့ဆုံးဖြတ်ရလိမ့်မယ်လို့သူကဆိုပါတယ
်။ NLD အစိုးရလက်ထက်မှာအဓိကကျွန်တော်တို့သဘောချတဲ့အချက်ကဒီစကိန်းဟိုလောက်ွက်ဒီတတန်းတူမပြီးတော့ဘူးအစ်စ်ချက်မှလည်းချမပြီးတော့ဘူးပေါ့နော်။အာဒီဟာဟိုဒါပြိနိုင်လိုက်တာဟိုတော့ဘာလို့ဒီပြောအတိမပြူတယ်နောက်ထပ်အားရတဲ့တစ်ချက်ကပါတော့ဆိုတော့ကျွန်တော်ဖားကန်မှာလစ်စမီရရှိလာတယ်။နောက်တစ်ချက်ကကြတော့ဖားကန်ဒီကမှာဆိုလို့ရှိရင်ဒါမြေပြူတာမျိုးတွေပေါ့နော်။နုံငံပွင့်ကြတာမျိုးဒီလူကစုလိုက်အပြုံလိုက်တည်တဲ့ကိစ္စတွေဒီမှာ NLD အစိုးရကဂိုင်းတွေလှုပ်ဆောင်နေမှုတိုင်းမှာတော်တော်ဒီအားနေတာကိုတွေ့ရတယ်။ဖားကန်ကထွက်တဲ့ဟိုကြောက်သိင်းနေဘူးတော့ထုတ်ယူသွားပြီးတော့တခြားပြည်တွေနဲ့တိုင်းဒေသတွေမှာကြတော့ဒီနိုင်ငံဖွဲ့စည်းလုပ်ငန်းတွေပေါ့နော်ဒီအဲ့တော့ချိကအစာဦးတွေလမ်းတရားတွေပေါ့လုတ်ပြီးတဲ့ဆိုနဲ့ကျွန်တော်တို့ဖားကန့်ကိုကြတော့လုတ်မပြီးတဲ့ခေတ်ကမှာတော့အာမရဘူးဒီ2015မဲနိုင်ပြီးတဲ့နောက်ပိုင်းမှာညာတော်အဖြစ်တလုံးပြင်းလုံးထိုက်တာဒီကိုတော့မလုံးနိုင်တာတွေ့ရတယ်ပေါ့နော်ကျွန်တော်တို့မဲပြရမယ်ကျွန်တော်တို့နေထိုင်ရာဒေသမှာရှိတဲ့လွတ်တော်ကိုယ်စားလှယ်တွေရဲ့လုံဆောင်မှု performance တွေကျွန်တော်တို့အာမရဘူးအာမရတဲ့အတွက်ကျွန်တော်တို့ကအစီအစဉ်တွေမကြိုက်ဘူးအဲ့ဒီလူတွေကိုမကြိုက်ဘူးခါတော့လဲပြီးမှလားခါတော့လဲမပြီးဘူးဆိုလို့ရှိရင်ကျွန်တော်မပြီးဘူးအဲကျွန်တော်မူဝါဒပ
ဲ NLD ပါတီရဲ့လှုပ်ဆောင်ချက်ဒီပေါ်မှာအားမလို့အားမရဖြစ်စရာရှိပေမဲ့ဒေါက်ဆန်းစုကြည်ဦးဆောင်တဲ့ NLD ပါတီအနိုင်ရမှသာတနေ့ပြည်ပြင်ကြောင်းလဲရေးတွေဆက်ဖြစ်လာနိုင်တာမို့ NLD ကိုပဲမဲပေးမယ်လို့ဆိုသူကရန်ကုန်မြို့ကမှတင်းရင်းနှံ့ကျော်ဖြစ်ပါတယ
်2015တုန်းကတော့ NLD ကိုပေးခဲ့တာပေါ့2020မှာကြတော့အဲ့ဒီကိုအမေစုမျက်နှာကိုကြည့်တဲ့တောင်ပြန်ပြီးတော့ပေးချင်ရင်လည်း NLD ကိုပဲပြန်ပြီးမယ်လို့စိတ်ကူးတယ်။စားကြောက်လဲဆိုတော့တိုင်းပြည်မှာလောက်ရမယ့်အလုံနဲ့စီမီကအများကြီးကျန်သေးတယ်လေ။ဘယ်တော့ဖြည့်ဖွဲ့စည်းဖို့မရှိတဲ့ဥပဒေပြင်ဆင်မှုအတွက်တို့စီးပွားရေးရဲ့နော်ငင်းရဲရေးအတွက်ရာအမေဆက်လက်ပြီးတော့ဒီပါတီကိုနိုင်မှာပါလေ။လှုပ်ပြီးလို့နိုင်မယ်လို့အဲလိုခန့်ယူထားတဲ့အတွက်ကြောင့်မလို့ဒါတော့20မှာ NLD ကိုမဲပေးရအောင်မယ်။
ရှမ်းပြည်နယ်မြောက်ပိုင်းဟာခုချိန်ထိငြင်းငြင်းကြီးနဲ့ဝေးကွာနေတယ်လို့ဆိုရမှာပါဒီနေ့မှမှပထမဆုံးချိန်မေးပြီးမဲ့နန်းစံမျိုးကပလောင်တိုင်းရင်သူမှလွေအေးကတော့ NLD ပါတီဟာသူတို့တောင်ပေါ်ဒေသဖွံ့ဖြိုးရေးကိုတိသာမြင်သာအောင်လှုပ်ဆောင်ခဲ့ခြင်းမရှိတာကြောင့်ဘေးပါတီကိုရွေးပြီးမဲပေးရမလဲဆိုတော့ဝေခွဲမရသေးကြောင်ပြောပါတယ
်စဉ်းစားရခက်နေတော့မယ်ပေါ့နော်ဘာလို့လဲဆိုတော့ကိုဒေသအသင်းကိုလိုက်ပြီးလိုက်လို့ရှိတော့ဒီမှာတောင်ပေါ်ဒေသမှာနေတဲ့အခါတော့ကိုရဲ့တောင်ပေါ်ဒေသအတွက်ကတော့လက်ရှိအနေနဲ့ဆိုရမော်ဒါဒီလုတ်ပြေးတယ်ဒါဒီလုတ်ပြေးတယ်ဆိုတာကျွန်မတို့ကတော့စဉ်းစားစမ်းလို့ကမမီဘူးပေါ့နော်
။ဟိုရင်စေဆူရလက်ထက်ဒေသခံတွေရဲ့ညီယာတင်းစီမှုပြန်လည်ရရှိအပါဝင်ရေနုံမြောင်းတွေမခေါ်ပေးလို့မိုးရင်းရင်မြုပ်နေတဲ့ကိစ္စစားရအခြေခံကြံစည်တွေကိုဝန်မီနယ်ဝန်ကြီးချုပ်အနေနဲ့ကိုင်းတွယ်ဖြေရှင်းမှုအားနည်းတာရှိပေမဲ့ NLD ကိုပဲမဲပေးမှာပါလို့ပြောသူကမော်လွယ်မျိုးကအငင်းသားဆရာမဒေါအောင်မြင့်ဖြစ်ပါတယ်
2015တုန်းကတော့ NLD ပါတီကိုမဲပေးခဲ့တယ်ပေါ့ဒါပေမဲ့ဟိုအရင်နဲ့စာရင်တော့အခုလည်းအဲ့ဒီပါတီပဲမဲပေးမယ်ဘာဖြစ်လို့ဆိုလဲဆိုတော့လောက်ဆောင်မှုကတော့အရင်အစိုးရနဲ့စာရင်တော့ကောင်းတာပေါ့ဘောက်ဆောင်ကတော့ကောင်းတယ်တချို့နေရာမှာတရားတော့လက်အောက်နေသားတွေရဲ့ဖောက်ရွက်တဲ့ဟာတရားမကောင်းကြံသေးတယ်စိနေသေးတာပေါ့အရင်ပါတီနဲ့စာလို့ရှိရင် NLD ကနေပြီးတော့လောက်ဆောင်နဲ့သုတ်ကိစ္စတဲ့အောင်မြင်မှုတွေပါတယ်ရှိခဲ့တာတွေ့တဲ့တွေ့ဒီပါတီပဲအခုလည်းဆက်ပြီးတော့မဲပေးမှာပေါ့နော်မကောင်းတဲ့အချက်တွေလည်းရှိတယ်ဟိုစီတင်နဲ့ပတ်သက်ပြီးလို့ရှိရင်ရေချောင်းကပိတ်ဆို့မှုကအခုတည်းရှိနေတော့မယ်ဟိုအရင်နဲ့သာလို့ရှိပို့ဆိုးတယ်လမ်းတွေကမိုးရွာတယ်ဆိုတာနဲ့ရေကမြုပ်သွားတာပဲတခါတော့ရေနဲ့ပတ်သက်ပြီးလို့ရှိရင်ရေရတယ်နေ့တိုင်းတော့လာတယ်ပေါ့ဒါပေမဲ့ရေကြီးမဟုတ်ဘူးရေနောက်တည်းပါတီကြဲခယူတို့ငါတို့ဘာတို့အဲ့တော့ဖြစ်ပါလာတော့ပေါ့နော်တခါညီပေါ့နော်လေမီတွေနော်စစ်တပ်ကတော့ပြန်ပေးတယ်ပေါ့သူတို့ကပြန်ပေးမယ်ပြန်ပေးမယ်ပြောပြောပြီးတော့အခုကပြန်မပေးဘူးအခုပဲရမယ်ဟာဓာတ်ဝါကြပြန်ပြီးငွေကုန်ပြန်ပြီး အဲ့ဒါပြမရတာဒီကအားမရကြဘူးဒါမို့ဝန်ကြီးချုပ်ရဲ့စီမံခန့်ခွဲမှုပါတယ်ဟိုအားနေနေပြီတဲ့ပေါ့
2020ရွေးကောက်ပွဲမှာ NLD ပါတီသားမကအခြားပါတီတွေလည်းဝင်ပြိုင်မှုပြင်ဆင်နေကြပါပြီ။ဒါမဲ့ရွေးကောက်ပွဲကိုအောင်နိုင်ဖို့ NLD ပါတီကဘယ်လိုမူဝါဒအကြောင်းလေးတွေနဲ့ချမှတ်လုဆောင်လာမလဲဆိုတာကတော့စောင့်ကြည့်ကြရမှာဖြစ်ကြပါမယ်ခင်ဗျာ။